အကြမ်းဖက်ပြည်ပကတွေဖြစ်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကပြန်လည်တည်ငြိမ်လာနေပြီဆိုပေမဲ့လူမှုအတိုင်းဝိုင်းတွေကြားစိုးရိမ်မှုတွေကြီးထွားနေစေဖြစ်ပြီးလူတွေရဲ့နေစဉ်သွားလာနေထိုင်မှုမရှိတော့သလောက်ဖြစ်နေတယ်လို့ ICRC ရဲ့နိုင်ငံကလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါတယ် Mr. Stehart ရဲ့၃ရက်ကြာရခိုင်ပြည်နယ်ခီးစဉ်လေးလာတွေ့ရှိချက်နေနဲ့ပတ်သက်လို့AB သတင်းကိုအခြေခံပြီးမခင်ဖြူတွေကစူးစီးတင်ပြထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားပြီးရိုဂျာမွတ်ဆင်ဒုက္ခသည်တိုင်းနေချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးကြတဲ့အထိအခြေအနေတွေဆိုးဝါးခဲ့ပြီးတဲ့နောက်၃လကြာလချိန်မှာတော့အခြေအနေကတည်ငြိမ်စပြုပြီးအကြမ်းဖက်မှုတွေမတွေ့ရတော့ဘူးဆိုပေမဲ့လူတွေကြားမှာစိုးရိမ်ထိတ်လန့်မှုတွေကအများကြီးကျနေတော့မယ်လို့ရခိုင်ပြည်နယ်တွင်းကအခြေအနေတွေကို၃ရက်ကြာတွားရောက်လေ့လာခဲ့တဲ့ ICRC နိုင်ငံတကာကြက်ချီနီအဖွဲ့ရဲ့နိုင်ငံတကာလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါတယ်ဒီစိုးရိမ်မှုတွေကြောင့်ပဲလူတွေရဲ့နေတူဝါတွားလာနေတဲ့ရှင်သန်မှုတွေမရှိတော့သလောက်ဖြစ်နေတယ်လို့ Mr. Stehart ကပြောပါတယ
် It is difficult to say exactly how many peopleare remaining in Rakhine what we know is
ဒီခိုင်ပြည်နယ်တွင်းထဲမှာဒုက္ခသည်ဘလောက်များများကျန်နေသေးလဲဆိုတာသိချာသိရဖို့ခက်ပါတယ်ကျွန်တော်သိထားတာကပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကဖြစ်ပျက်တွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်6သိန်းကျော်ရှိတယ်ဆိုတာနဲ့ဒီခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုလိုအပ်ချက်တွေအကြီးကျယ်လိုအပ်နေတယ်ဆိုတာပါအထူးဖြင့်အကြမ်းဖက်မှုတွေကလူမှုအတိုင်းဝိုင်းအလုံးပေါ်မှာအပြင်းထန်တက်ရောက်မှုတွေရှိနေပြီးတော့အလုံးကစိုးရင်ကြောက်ရွံ့နေရတာကြောင့်ဖြစ်ပါတယ်လူတွေရဲ့နေသူတွေကဘဝရှင်သန်သွားလာနေထိုင်မှုတွေအားလုံးရပ်တန့်သွားတာကိုကျွန်တော်ခီးစဉ်တွေ့မှာတွေ့ခဲ့ရပါတယ်။လူတွေကရွာတွေကနေပြီးတော့အပြင်ကိုမသွားရကြတော့ဘူးလို့ပဲ။လေတဲ့ကိုင်းတဲ့ဆင်းရမှာဈေးသွားရမှာကတော့မှစိုးရင်ထိလိုက်နေကြတာပါ။ဘယ်ကူမှမသွားရကြတော့ဘူးလို့ပဲ။လူတွေရဲ့နေစဉ်သွားလာနေထိုင်မှုဘဝတွေအားလုံးရပ်တန့်သွားတာပါပဲ
။လက်ရှိမှာဒုက္ခသည်တွေနေရပြန်နိုင်ရေးကိုနှစ်ဖက်အစိုးရတာဝန်ရှိသူတွေကြိုးပမ်းနေကြပေမဲ့လည်းဒီဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိကုန်းတိတ်ခါရှိရှိနဲ့ဒီရက်ပြန်နိုင်တဲ့အခြေအနေမျိုးမဖြစ်မှာကိုစိုးရိမ်တဲ့အကြောင်းလဲ Mr. Stehart ကပြောပါတယ်
။ Well the most important thing when we talk about return is that return has to be voluntary.
ဒီရက်ပြန်နိုင်ပြောကြတဲ့အခါမှာအရေးကြီးဆုံးကတော့ဒုက္ခသည်တွေကိုယ်တော်ကိုယ်ဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိကုန်းတိတ်ခါရှိရှိနဲ့ဒီရက်ပြန်နိုင်ရေးဆိုတာပါ။ကျွန်တော်တို့မမြင်ချင်ဆုံးကတော့အခုမြင်တွေ့နေရတဲ့ဒုက္ခသည်စခန်းတွေလိုမျိုးတနေရာထဲမှာစခန်းချပြီးတော့နေရာချထားပြီးတဲ့ပုံစံမျိုးပါလူတွေလွတ်လပ်လပ်သွားလာနိုင်တာမရှိအသက်မိုးဝမ်းကြောင်းလုပ်ငန်းတွေလည်းဘာမှမလုပ်နိုင်ဘဲနဲ့လူသားချင်းစာနာမှုအကူအညီပေါ်မှာပဲမိကိုနေထိုင်နေရတဲ့အခြေအနေမျိုးပါဒီလိုမျိုးနေရာပြောင်းရောက်သွားတာမျိုးကိုကျွန်တော်တို့လုံးဝမတွေ့ချင်ပါဘူ
းရခိုင်ပြည်နယ်ထွန်းပြည်ပတ်ခါတွေကြောင့်ထိခိုက်ပျက်စီးမှုတွေဘလောက်အထိကြီးမားခဲ့တယ်ဆိုတာကိုလည်းသူရဲ့ကြီးစဉ်အတွင်းမှာတွေ့မြင်ခဲ့ရတယ်လို့ Mr. Stehart ကပြောပါတယ
် What I saw during my 3 days visit in the north of Rakhine is indeed a number of villages along the roads
ဒီခိုင်ပြည်နယ်မြောက်ပိုင်းကိုသွားခဲ့တဲ့၃ရက်တာကြီးစဉ်အတွင်းကျွန်တော်တွေ့ခဲ့ရတဲ့အထင်မှာတော့လမ်းတစ်လျှောက်ကကြီးရော်တွေအများအပြားလုံးဝပျက်စီးနေတာပါဒါတွေကိုကြည့်လို့ရှိရင်ထိခိုက်ပျက်စီးမှုပမာဏဘလောက်ထိကြီးမားခဲ့တယ်ဆိုတာကိုသိနိုင်ပါတယ်
လက်ရှိမှာအကြမ်းဖက်မှုတွေရှိနေတော့ပေမဲ့လည်းရခိုင်ပြည်နယ်အတွင်းမှာအိုးအိမ်စွန့်ကွာထွက်ပြေးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိနေဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာနေတဲ့ဒုက္ခသည်တွေလည်းရှိနေတော့မယ်လို့ Mr. Stehart ကပြောပါရယ်အစောပိုင်းအချိန်တွေတုန်းကလောက်ထွက်ပြေးတဲ့သူအရေအတွက်မများပေမဲ့လည်းတနေ့ကိုပြန်များအယောက်300လောက်ကတော့ရောက်လာနေဆဲပဲလို့ဆိုပါရယ်ဒီကြောတွေ့နေစီမထားဆရာဝန်များအသင်း MSF ကလည်းသူတို့လေးလာတွေ့ရှိထားတဲ့စည်ရင်းကောက်ယူမှုတွေအရရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားခဲ့တဲ့ပထမတစ်လအထွန်းမှာကိုပဲရိုဟင်ဂျာမွတ်စလင်6,900ထက်မနည်းတပ်ဖြတ်ခံရတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီထဲမှာ930ထက်မနည်းကအသက်5နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့ဩဂတ်လတည်းတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ရှိပြီးဒီလိုအခြေအနေရောက်အောင်မြန်မာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအကွက်ချစီစဉ်လုပ်ဆောင်ခဲ့တာဖြစ်တယ်။ဒါရိုဟင်ဂျာတွေကိုလူမျိုးစုဥလိုက်ရှင်းလင်းဖယ်ရှားတာဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာပါ။ဒါပေမဲ့ဒီမှာဆွေးရတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆက်ဆွဲပြောဆိုချက်တွေကိုဒီဇိုင်းမမတ်ညင်းပယ်ထားပါရဲ့ရှင်။